ဇူလိုင်လ23ရက်နေ့ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမဲ့2020အိုလံပစ်အားကစားပွဲစဉ်တွေအတွက်ရောက်လာတဲ့ဆာဗီးယားနိုင်ငံသားလီလော်အားကစားသမားတဦးမှာကိုဗစ်ကူးစက်နေရကိုစနေနေ့ကစစ်ဆေးတွေ့ရှိခဲ့ပါတယ်။စနေနေ့ညပိုင်းဟာနေဒါလီစိတ်ကိုရောက်လာတဲ့ဆာဗီးယားအားကစားသမား5ဦးကိုကိုဗစ်စစ်ဆေးတာမှာအခုလိုအားကစားသမားတဦးမှာရောဂါကူးစက်နေရကိုတွေ့ရပါ။အစောပိုင်းကတော့ဒီဆာဗီးယားအားကစားသမားတွေဟာကြိုတင်လေ့ကျင့်ရေးအတွေ့ဒိုယာမာပြည်နယ်နှံတူမြို့ကိုဆက်ပြီးတော့ခရီးဆက်ဖို့စီစဉ်ထားပါတယ်။အခုယောဂါကူးဆက်ထားတဲ့ဒီအားကစားသမားကိုစေယုံကိုပို့ဆောင်ထားပြီးတော့ကျန်လေးဦးကိုလေးစိမ့်နာကတရားခွဲသတ်မှတ်ဆောင်ကြီးစင်တာမှာထားတယ်လို့ကျူဒူသတင်းကဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်ကလေးကကတ်ယောဂါကြောင့်ရွှေ့ဆိုင်းထားခဲ့တဲ့2020တိုကျိုအိုလံပစ်အားကစားပွဲစဉ်တွေကိုဇူလိုင်လ23ရက်နေ့မှာစတင်ဖို့စီစဉ်ထားပြီးတော့ဂျပန်ပြည်သူတွေကတော့ယောဂါကူးဆက်မှုတွေထပ်ပြီးတော့တိုးလာမှာကိုစိုးရိမ်နေပါတယ်။ပြီးခဲ့တဲ့ဇွန်လတွေရောက်လာတဲ့ယူဂန္ဒါနိုင်ငံကအားကစားသမားတဦးမှလည်းကိုဗစ်ကူးစက်နေတာတွေ့ခဲ့တဲ့အတွက်ပြပကလာရောက်တဲ့အားကစားသမားတွေတဲ့ကိုဗစ်ကူးစက်ထားသူအခုထိ2ဦးရှိပါတယ်ရှင်။